နှစ်ပေါင်း60အတွင်းအဆိုးဝါးဆုံးရေကြီးနေမျိုးမှုကြုံခဲ့တဲ့ပဲခူးမျိုးမှာမြို့နယ်အတော်များများရေလွှမ်းတဲ့ဒဏ်ခံခဲ့ရတာဖြစ်ပြီးအောက်တိုဘာ17ရက်မနေ့ပိုင်းကစလို့မြို့ပေါ်အဓိကလမ်းမကြီးတွေနဲ့မြို့ပေါ်ရက်ွက်တွေမှာရေပြန့်ကျသွားပါပြီ။ဒါပေမဲ့ရေပြန့်ကျသွားတဲ့နေရာတချို့ကဒေသခံတွေမှာတော့ဝမ်းပြဲဝမ်းလျှော်ရောဂါအပြင်တခြားကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ပဲခူးမျိုးတွင်ရေပေးတင်ပြည်သူတွေကိုအခမဲ့စေဝါကူတာပေးနေတဲ့ဘိမန်ရှင်ပရဟိတအသင်းအားဆရာဝန်ဒေါက်တာကျော်စိုးက VV ကိုခုလိုပြောပါတယ
်အဓိကတော့ကျမ်းမာရေးကြေညာတော့ဒီရေကြီးရေဆန်ကြောင်းအမှဝန်ချောဝန်ပြတ်တို့ပါလို့အမျိုးလေးရှိတယ်နောက်တစ်ခုကဘယ်လိုပြောမလဲဟိုစိတ်တော့ကလေးတွေပေါ့သူတို့မှာအဲအားလေးတွေကုပေးရတာမျိုးရှိပါတယ်ဟိုပုဂိုးမျိုးပေါ်ရက်ွက်လေးတွေမှာချုပ်လူလေးတော့အဲကျွန်တော်စိတ်ကန်းလာလို့ချင်းအဲ့လိုပေါ့အဲဝန်ပြတ်တာတို့ပါလို့နောက်ဟိုရုပ်ရည်ကြီးကြီးတဲ့အခါမှာသူတို့ရဲ့ပစ္စည်းတွေဆုံးရှုံးရတဲ့အခါကျတော့စိတ်တော့ကလေးတွေပေါ့အဲ့လေးတွေကျွန်တော်ပြန်ပြီးတော့ကုပေးရတာမျိုးရှိဟိုအုပ်စုလိုက်ပြီးတော့ပြတ်တာတော့မဟုတ်ဘူးနော်ဝန်ချော့ဝန်ပြတ်ပြီးအုပ်စုလိုက်ဖြစ်တာတော့မဟုတ်ဘူးသူဟလာချုပ်မိသားစုလေးတွေမှာဖြစ်တာပေါ့နော်ဟုတ်ဟုတ
်ဝန်ပြတ်တာအပြင်ရည်ကြီးတာကြောင့်ရင်းသာအခက်အခဲတွေရှိပြီးစီချုပ်ဝန်ချုပ်ဖြစ်တာနှာစည်းချောင်းဆိုးတာနဲ့ရေဝဲတဲဝဲစားတာစတဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပဲခူးမျိုးကနေပြောပါတယ်ပဲခူးမြို့မှာအော်တိုဘာ၈ရက်ကစပြီးတော့၃ရက်ကြာမိုးတဲထန်အဆက်မပြတ်ရွာသွန်းပြီးတဲ့နောက်အဆိုးဝါးဆုံးရေကြီးတဲ့ဒဏ်ကိုခံခဲ့ရတာပါရေကြီးမှုကြောင့်ပဲခူးမြို့နယ်တစ်ခုလုံးနီးပါးရေနစ်မြုပ်ခဲ့တာဖြစ်ပြီးအနိမ့်ပိုင်းရက်ွက်တွေနဲ့ကြေးရွာတွေမှာဆိုရင်ရေက၁၀ပေကျော်ထိရှိပြီးတော့အမြင့်ပိုင်းရက်ွက်ပိုင်းတွေမှာတော့၃ပေနီးပါးအထိရေမြုပ်ခဲ့တယ်လို့ဒေသခံတွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်အခုချိန်မှာတော့မြို့ပေါ်ရက်ွက်တွေမှာရေပြန့်ကျသွားပြီဖြစ်ပေမဲ့အနေမိုင်းနေရာတွေမှာရေနစ်မြုပ်ဆဲဖြစ်ပါတယ်။အနေမိုင်းမှာရေမကျသေးတာကြောင့်စောင့်နေအခက်အခဲတွေရှိဆဲဖြစ်တယ်လို့ရေကျတဲ့နေရာတွေမှာလည်းတန့်ရှင်းဖို့စေကျော်ဖို့အတွက်သုံးရအခက်အခဲတွေရှိသေးတယ်လို့ပရဟိတကူညီကယ်ဆယ်ရေးလုပ်နေတဲ့ကိုကလားက VV ကိုပြောပါတယ်
။ကျွန်တော်အဲ့အခက်အခဲကတော့တခြားနေရာအခက်အခဲတော့ကျွန်တော်မသိရဘူးပေါ့။ဟိုကျွန်တော်ဘက်ကအခက်အခဲကတော့အဲမလဲတော့အတော့၃ရီပထမနေ့အပေါ့အဲ၃ရီပေါ့အခုကြည့်ဆိုရင်အခု၃ရီနည်းနည်းအခက်အခဲရှိရလေးတွေအဲပြောတတ်နေပြီကြားပါလေဘာလို့၃ရီအခက်အခဲဖြစ်လဲဆိုမီးရတော့လာတယ်အဲမီးအစ်မီးလည်းအများရရှိအောင်အခုဆောင်ရွက်ပေးတာတော့တွေ့ရတယ်မီးအစ်မီးလာတော့ရတော့များလဲအဲရေစက်မောင်းမှုအတွက်ကြတော့ရေစက်တွေအကုန်လုံးကရေမြုပ်သွားတဲ့အခါအများစုကမော်တာရီအင်ဂျင်လေးမှာပြန်သုံးသွက်လို့မရတုံ့ပြန်မရှိတဲ့အနေနဲ့လူတွေကြားနဲ့အနေအခက်အခဲရှိနေတာပေါ့တုံးရတော့လည်းလူပါပေါ့
လက်ရှိအချိန်ထိရေပြယ်မကျသေးတဲ့ရက်ွက်နဲ့ကြေးရွာတွေကျန်နေသေးပြီးတော့ရေပေးတင်ပြည်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကနေရာရှေ့ပြောင်းပေးနေရတယ်လည်းရှိပါသေးတယ်ကုန်စည်စည်းစိမ်မှုပုံမှန်မဖြစ်သေးတာမို့ကုန်ပစ္စည်းတချို့ဝယ်ယူဖို့ခက်ခဲတာအပြင်ကုန်ပစ္စည်းတွေရှာပါတာနဲ့လည်းရင်ဆိုင်ကြုံတွေ့နေရတယ်လို့ပဲခူးတိုင်းဒေသကြီးအထက် CDC ရွာကဒေသခံတို့ကပြောပါတယ်
။မိုင်းဒီဘက်မှာတော့လေဘလို့ခက်ခဲရှိတယ်ဆိုတော့တို့အိမ်လေးတွေဆရာလေးတွေရှိတယ်မိုင်း။ဟိုအဲကလေးပိုင်းဒီပိုင်းတော့လည်းဌာနရင်ကတော့ရှိအောင်နော်ကလေးပိုင်းလေးတွေကြတော့ဟိုနည်းနည်းနောက်ဖေးသွားတာအဲ့လိုဝင်ရောကတွေပေါ့နော်နည်းနည်းတော့ချက်တဲ့လူတွေရှိကြတယ်ပါလေလိုအပ်နေရှိလဲဆိုရမှာဒီမှာအခုလောလောဆယ်ကဟိုရေတန်းတို့ပါတို့နည်းနည်းဒီစားတောက်ဆရာပါမှာပြန်တန်းတို့ပါပေါ့ဒီအဲ့ဒါတကြတော့တတို့ဘက်ကြတော့ဝယ်လို့မရဘူးလေဝေးတယ်ပြုံးတယ်လဲကြတော့လေအစိုးနေရာတွေကြတော့လည်းမာရီကာလန်းတွေပါတွေကသွားလို့ရတယ်လေဒါတို့ဒီဘက်မှာကြတော့ရေကကျသွားကျသွားတော့အချို့ကနေကြတော့ချောင်းလေးရရည်တွေမာရီတောက်လို့မရတော့လေအဲလိုတောင်ငင်ကြီးတဲ့လူတွေကြတော့လေမိကြီးကပြတ်လာတာကြာပြီးမှမလာသေးနာစီချောင်းဆိုးတာကိုအဲလိုဖြစ်ကြတာရှိကြတယ
်ရေကျသွားပြီမဲ့ပဲခူးမျိုးတချို့နေရာတွေမှာအခုချိန်ထိသွားလာရေးအခက်ခဲနဲ့အကုန်စီစီးဆင်းမှုတွေကြန့်ကြာဆဲပဲလို့ဒေသခံတွေကပြောပါတယ်အနေမိုင်းလမ်းမိုင်းတွေမှာရေမြုပ်ဆဲဖြစ်တဲ့အတွက်ကုန်းမြေရလမ်းတွေကနေရှောင်ပြီးတော့သွားနေရတာကြောင့်အသွားလာခက်ခဲပြီးတော့အဆင်မပြေဖြစ်ကြပါတယ်ဒါပြင်ဖုန်းနဲ့အင်တာနက်ဆက်သွယ်ရေးလည်းအဆင်မပြေသလိုလျှက်စစ်မီးဖြတ်ထားတဲ့အတွက်ဖုန်းကမသွင်းနိုင်ပဲဆက်သွယ်ရေးအခက်အခဲနဲ့လည်းကြုံတွေ့ရဆဲဖြစ်ပါတယ်။ပဲခူးမြို့မှာရေပေးရှောင်ပြည်သူ4000ကျော်ရှိခဲ့ပြီးတော့ကယ်ဆယ်ရေးစခန်း30ကျော်ဖွင့်လှစ်အကူအညီပေးခဲ့ရတယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးအသင်းကပြောပါတယ်ရှင်။